ရိုဟင်ဂျာမွတ်စလင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့ကြိုးပမ်းမှုတွေကိုပယ်ချကြောင်းနဲ့ဒီကိစ္စကိုမြန်မာနိုင်ငံအနေနဲ့တာဝန်ယူဖြေရှင်းနိုင်တယ်လို့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်အစည်းအဝေးမှာပြောသွားခဲ့ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ကိုဦးစားပေးဆောင်ရွက်ဖို့လိုကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းပြည်ပကတွေဖြေရှင်းဖို့ဖွံ့ဖြိုးရေးကအရေးကြီးတယ်လို့လည်းသူကထုတ်ပြပါတယ်ဒီအကြောင်းမတ်တင်ကြီးထိုက်စူးစီးပြပြပါလိမ့်မယ
်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့အထိကျင်းပနေတာပါမနေ့ဖေဖော်ဝါရီလ26ရက်နေ့မှာတော့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမြန်မာအရှိမိန်ကွန်းပြောပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအတွင်ကူးပြောင်းစေနိုင်ငံတစ်ခုဖြစ်ပြီးနိုင်ငံတကာရဲ့အားပေးထောက်ပံ့မှုတွေဆက်ပြီးလိုအပ်နေသေးတဲ့အကြောင်းဒါပေမဲ့အခုမှတော့ကမ္ဘာကမြန်မာနိုင်ငံရခိုင်ရေးကိုပဲအဆိုးမြင်နေတယ်ဆိုပြီးသူကထောက်ပြသွားပါတယ
် Negative aspect related to the issue in Northern Rakhine State. It was wrongfully portrayed as an issue of religious persecution by the massive media campaign.
ရခိုင်မြောက်ပိုင်းရေးနဲ့ဆက်စပ်ပြီးတော့အဆိုးမြင်ရှုထောင့်ကနေကမ္ဘာကစိတ်ဝင်စားနေတာကတော့စဉ်းကောင်းကြပါပဲဒီကိစ္စကဘာသာရေးဖိနှိပ်မှုတွေကြောင့်ဆိုပြီးတော့မှားယွင်းပုံဖော်မီဒီယာတွေကနေဖော်ပြပြီးမြန်မာကိုအပုတ်ချနေကြပါတယ်ဒီကိစ္စကဘာသာရေးဖိနှိပ်ချုပ်ချယ်မှုကြောင့်မဟုတ်တလို့ယုံကြည်ကိုးကွယ်မှုကွဲရမှုကြောင့်ပြည်ပခဖြစ်ရတာလည်းမဟုတ်ပါဘူ
းမြန်မာဆွေရဘက်ကတော့ရခိုင်ပြည်သူတွေအားလုံးအတွက်ရင်းရှည်ဖြည့်ရှင်းချက်တရားထွက်ပေါ်လာရေးကြိုးပမ်းနေတယ်လို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ
် The government is fully committed to find sustainable solutionThat will lead to peace, stability, and development of all peoples in Rakhine State.
The country has been able to achieve the goals of the UN Human Rights Council. This is a huge achievement for the people of Rakhine State. The ARSA has been able to achieve the goals of the UN Human Rights Council. The Kofi Annan Commission has been able to achieve the goals of the UN Human Rights Council. The government has been able to achieve the goals of the UN Human Rights Council. The government has been able to achieve the goals ပညာရေးနဲ့ကျန်းမာရေးစတဲ့ဦးစားပေးလုပ်ငန်းစဉ်၅ရပ်ကိုအခုကောင်တယ်ဖို့လှုပ်ဆောင်မှုရှိနေပါတယ်
။ပညာရေးဆက်ထွက်ပြေးရတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံမယ်လို့ပြောဆိုထားပေမဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကမအောင်မြင်သေးပါဘူး။ဝန်ကြီးဦးကျော်တင်ကတော့
But commencing the repatriation process soon as to resolve the humanitarian situation.
အခုလည်းရှိမှာတော့လူသားချင်းခြောက်ထားမှုဆန်ရအခြေအနေတရဖြစ်ရှင်းနိုင်မှုဌာနပြန်ရေးလုပ်ငန်းစဉ်ကိုပဲအဝဆောင်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရစီစစ်ပြီးသူတို့ကိုဆန္ဒရောက်ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနပြန်လာနိုင်ရေးမြန်မာဘက်ကလက်ခံမှုအစဉ်နဲ့ရှိနေပါတယ်ဆိုတာထပ်ပြီးတော့ပြောကြားလိုပါတယ်ဌာနပြန်ရေးလုပ်ငန်းစဉ်ကိုကြံ့ကြော်စေဖို့ကြိုးစားတဲ့ခေါက်ဆက်ပစားကလှူရှာမှုတွေကိုရပ်ရပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်ဘက်မှာထပ်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးမှဌာနပြန်မယ်လို့ပြောဆိုထားတာပါမြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိလက်မခံသေးပါဘူး။နောက်နိုင်ငံသားဖြစ်ခွင့်ကိုလည်းစီးစစ်ပြီးမှပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရိုဟင်ဂျာတိုက်ချီထွက်ပြေးရတဲ့ကိစ္စဟာမြန်မာစစ်တပ်ရဲ့မျိုးတုံးရှင်းလင်းရေးရွေးချက်ပါတဲ့လို့ရကြောင်းလို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကထောက်ပြထားတာဖြစ်ပြီးမြန်မာစစ်တပ်အကြီးအကဲအပါအဝင်တာဝန်ရှိတဲ့စစ်တပ်အရာရှိတချို့ကိုနိုင်ငံတကာဥပဒေထွေးနဲ့အရေးယူဖို့လည်းတိုက်တွန်းထားတာပါ။ဝန်ကြီးဦးကျော်တင်ကတော့
The mission's report was clearly biased and one-sided as it excluded investigation on violations committed by ASA.
အချက်လက်ရှာဖွဲ့ရဲ့စင်ခံစာထဲမှာ ARSA ဖွဲ့ရဲ့ကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးမှုမပါဘဲတစ်ပတ်သက်ဆံပြီးတော့ပဲလိုက်နေတယ်ဆိုတာကရှင်းပါတယ်။နိုင်ငံကအဖွဲ့စည်းတွေလူခွင့်အဖွဲ့တချို့စီကနေရတဲ့အချက်လက်တွေနဲ့ပြစ်ဆုံမင်းမြန်းမှုတချို့ကိုပဲအဓိကထားပြီးတော့ပြုစုထားတာပါ။
ရိုဟင်ဂျာပြည်ပခန့်နဲ့ဆက်ဆက်ပြီးနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုတင်နိုင်ရေးကြိုးပမ်းချက်တွေရှိနေချိန်မှာပဲဒီအပေါ်မှာမြန်မာဘက်ကအပြင်းထန်ကန့်ကွက်တယ်လို့လည်းဝန်ကြီးဦးကျော်တင်ကပြောပါတယ
်။ The government is fully committed to take legal action against the perpetrator if there is credible evidence.
ဆိုအမီနဲ့ဒီကိစ္စကိုတာဝန်ခံပြီးဆောင်ရွက်လို့ရောဆောင်ရွက်နိုင်စွမ်းရောရှိတယ်ဆိုတာကိုကျွန်တော်ဒီနေရာကနေထပ်ပြီးတော့အမှတ်ခံပါတယ်။ဒါကြောင့်ဒီကိစ္စကိုနိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့လောက်ကံမှုတွေအားလုံးကိုကျွန်တော်တို့အနေနဲ့ခိုင်မာပယ်ထားပါတယ်
ရခိုင်ဒေသရေရှည်ဖွံ့ဖြိုးရေးနဲ့အလို့ကိုင်းနေဖန်တီးနိုင်ရေးအတွက်ရခိုင်ရင်းနှီးမြှုပ်နှံမှုညီလာခံကိုလည်းကျင်းပခဲ့တာပါလူမှုအတိုင်းအဝိုင်းအတွင်းပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးအတွက်ဖွံ့ဖြိုးရေးကအဓိကကြတယ်ဆိုလဲဝန်ကြီးဦးကျော်တင်ကကုလသမဂ္ဂမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်